ပဲ။ပကိုးမြို့မှာရပ်သားလူငယ်နှစ်ယောက်ကိုပစ်တက်မှုဖြစ်ပြီးတဲ့တပတ်ကျော်အချိန်မှာပဲဒီပကိုးမြို့ကလူစီကားရနိုင်စင်ပန်းချာမှာ2010ရွေးကောက်ပွဲဆန့်ကျင်ရေးနိုင်ငံရေးအကျဉ်းသားတွေနဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုလွှတ်ပေးရေးပလတ်စတစ်ဗီနိုင်းဆိုင်ပုတ်ကြီးတစ်ခုကိုလုံခြုံရေးတင်းကျပ်တဲ့ကြားကပဲချိတ်ဆွဲသွားခဲ့ပါတယ်။ဒီအကြောင်းမြို့ခံတွေပြောတာကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကမေးမြန်းစုံစမ်းပြီးအခုလိုသတင်းပေးပို့ထားပါတယ်
။စစ်တပ်ကပြစ်တက်လို့တေဆုံးသွားတဲ့အရက်သားလူငယ်နှစ်ဦးရဲ့ဇာပနာအပြီးလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ဗကိုးမြို့မှာမနေ့ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲမပေးပဲနေဖို့အတွက်စန့်ကျင်စာများထွက်လာခဲ့တယ်လို့ဒီနေ့မှတော့9ပေ6ပေပက်လေအရွယ်လောက်ရှိတဲ့2010ရွေးကောက်ပွဲစန့်ကျင်ရေးနိုင်ငံရေးအကျဉ်းသားတွေနဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လွှတ်ပေးရေးတောင်းဆိုထားတဲ့ Plastic V9 စိုင်းပုတ်ကြီးတစ်ခုကိုလုံခြုံရေးတွေတင်းကျပ်တဲ့ကြားကပဲချိတ်ဆွဲသွားကြောင်းမြို့ကန်တူကအခုလိုပြောပြပါဗျာ
။ဟုတ်ကဲ့ဥစ္စာလေးနိုင်ရေးဘကိုးမြို့နိုင်ရေးစေလေနိုင်ရေးစေမှာတဲ့ဖနိုင်ပေါ်မှာဒီရက်ထဲကတ်သွားလို့တဲ့ဘောလေရွေးကောက်ပွဲသတိမှောက်ဆန့်ကျင်ရဆိုတာတွေတော့ဆန့်စီကိုလွှတ်ပေးပါတယ်။နိုင်ငံရေးကျင်းသားတွေလွှတ်ပေးပါဆိုလို့ပြောတာဟုတ်တယ်အဲ့ဒါကတ်သွားလို့တဲ့ဒီရပ်ပါပြီးတော့ဗောနော်အဲ့ဒါကိုသူလက်ချက်လဲဆိုတာကိုသူလိုက်ပြီးလုပ်နေတော့ဘာလဲဆိုတာကိုဒီဆိုင်ပုတ်တော်မျိုးပေါ့ဆိုင်ပုတ်တွေပဲလုပ်တဲ့ခါကျတော့လေဟိုရင်းပေါ့အသားတွေဟိုပေါ့ plastic part တွေပြောလေအဲ့ဒါပဒိုင်းခေါ်တာပါဒီမှာတော့အဲ့ဒီပုံမှာတော့ဟိုရင်းခေါ်တာဟောသူတို့ကွန်ပျူတာနဲ့ချဲ့ပြီးတော့စာအောင်ရိုက်ပြီးတော့အဲ့လိုကတ်သွားတာလို့ဆိုတယ်သူကဟိုအနာပိုင်နဲ့ထိပါတဲ့ခါကျတော့ဆော်လိုက်တာအဲ့လိုမျိုးဆယ်နေကြီးကတော့ပါလေသူလက်ချက်လဲဘောတော့
ပကိုးမြို့မှာနာယီစင်ဆိုတာဟာလူစီကားတဲ့နေရာဖြစ်ပြီးဆိုင်းဘုတ်များအများအပြားချိတ်ဆွဲထားတဲ့နေရာလည်းဖြစ်ပါတယ်။မြို့ကန်တူဆက်ပြောတာကအ
ိုးဒီမှာဆိုင်းဘုတ်နေရာလည်းအများကြီးနေထိုင်နေပါလေထိုင်နေကြတယ်ဆိုတော့အမှုကမှမနေပါဘူးနော်။ပြောင်းကမြင်သွားလို့နေပါပေါ့။အလက်တော့အလက်ကတော့တဲ့ဘောပေါ့။ဟုတ်လားဒီမှာကျွန်တော်ကဒီလူစီတိုင်းတွေဆိုတာကအဲ့ဒီမှာဓာတ်ပေါက်ဆိုင်တွေရှိတယ်70ရောက်တဲ့ဆိုင်တွေရှိတယ်ဓာတ်ပုံဆိုင်တွေရှိတယ်ဈေးလိုက်ပေါ်ပြမင်းကြီးဆိုတော့လေဒီထဲမှာဆိုင်းဘုတ်တဲ့ပုံဆက်ပြောလို့ပေါ့ဆိုင်းဘုတ်ကရောင်းဝယ်ရေးလို့အဲ့ဒါကတော့ဘောပဒိုင်းနေနေကြီးလေဆိုတော့ဘုံကမဲ့ဆိုတော့မသိတာဘူးလေအဲ့တော့ဆက်သွားတော့ဒီမနေ့ကျတော့ဆယ်နေကျော်လောက်မှသူအာရပိုင်းနဲ့တက်တွေ့ရ
မျက်မြင်တက်တဲ့တူကတော့ရဲများကဆိုင်းဘုတ်ကိုမဖြုတ်သေးပဲဝိုင်းအောင်ကြည့်နေပြီးအရက်သားများကလည်းစိတ်ဝင်စားစွာကြည့်နေတာကြောင့်သူလည်းကြည့်မိရင်မြင်ခဲ့ရကြောင်းဆက်ပြောပြပါတယ
်ဟောကျွန်တော်ကပါရဲ့ဟိုနေပြန်လာမျိုးတွေကိုအဲ့မှာအုပ်စုကြီးတွေ့တော့ဆိုင်းငယ်တက်တော့မလို့ဝင်ကြည့်ရတော့မှရဲတွေဖြစ်နေပါရှာနေရလည်းမသိပါဘူးကျွန်တော်လေအဲ့နေဝင်ကြည့်လိုက်တော့အဲ့မှာရုပ်စီတော့ပြင်နေကြတာကျွန်တော်ကသိရလေရေကောက်ပွဲဆန့်ကျင်ရေးပြောတာအော်နိုင်တယ်မမလူမြေကွင်းမှာမျိုးလေကောင်းကြီးပေါ့နော်တက်နိုင်ခွဲတော့ဟုတ်ကဲ့
မြို့ကန်ဒီကတော့ဒီနေရာဟာလူတွေအများဆုံးသွားလာနေတဲ့နေရာဖြစ်ကြောင်းကိုလည်းဆက်ပြောပြပါရယ်နောက်ထပ်မျက်မြင်တူကတော့ရဲတွေရဲ့ပြောကြားချက်အရဆိုင်းဖုတ်မှာဘုံပါတယ်ဆိုတာကိုသိခဲ့ရကြောင်းပြောပြပါရယ
်အဲအဲ့ပိုစတာအနောက်မှာကတ်ခွာဘုံရှိတယ်လို့ရဲတွေကပြောတာပဲအဲ့ဒါတောက်ခွာလိုက်လို့ရှိရင်ပေါက်မယ်လို့ပြောတယ်အဲ့သူတို့ရှင်းလင်းလိုက်ပြီလို့ပြောတာပဲရဲတွေက
ဒီတဲ့နဲ့ပတ်သက်ပြီးဗကိုးမျိုးကရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ရက်ပိုင်းအတွင်းကမြမစစ်အစိုးရရဲ့သတင်းစာမှာတော့ချိန်ကိုက်ဘုံများတွေ့ရကြောင်း2010ရွေးကောက်ပွဲပြက်ပြားအောင်ဗကိုးမျိုးကလူသတ်မှုနဲ့အချိန်ကိုက်တည်ငြိမ်အေးချမ်းမှုကိုပြက်ပြားအောင်လှုပ်ဆောင်နေကြောင်းရေးသားထားသလိုမနေ့ကလည်းဗကိုးမျိုးကရွေးကောက်ပွဲစန့်ကျင်ရေးစာများဖြန့်ဝေမှုနဲ့ပတ်သက်ပြီးတင်ကာမကင်းသူများကိုဖမ်းဆီးပြီးစစ်ဆေးမှုများလုပ်ခဲ့ပါတယ်အခုချိန်မှာတော့ဗကိုးမျိုးမှာလုံခြုံရေးကိုတင်းကျပ်စွာခြားထားပြီးစောင့်ကြည့်စစ်ဆေးမှုတွေလည်းလုပ်နေစေဖြစ်ပါတယ်ရှင်